မြန်မာနိုင်ငံကရှေ့ပြောင်းလို့သမားတွေအစုလိုက်အပြုံလိုက်ကိုဗစ်ကပ်ရောဂါကူးစက်နေကြတဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရောဂါသိပ်မပြင်းထန်တဲ့ကိုဗစ်လူနာတွေကိုထိုင်းအစိုးရရဲ့မဲဆောက်ဆေးရုံကြီးကနေမဲတော်ဆေးခန်းနဲ့ Free Hospital မှာကုသဖို့လွှဲပြောင်းပေးနေပါတယ်မြို့နယ်ကျန်းမာရေးဌာနရဲ့တရားဝင်အတိမတ်ပြုမှုနဲ့ဂျွန်လ28ရက်နေ့ကစလို့မဲတော်ဆေးခန်းမှာကိုဗစ် -19 ယာယီကုသရေးဆေးရုံဖြစ်ရှုပ်ထွေးသမဟုတ်ပြင်းထန်သောရောဂါများဖြစ်ပေါ်နိုင်တဲ့အန္တရာယ်နည်းပါးသည်ကိုယူဆရတဲ့ကိုဗစ်လူနာတွေကိုကုသပေးနေတာပါမြန်မာနိုင်ငံကရွှေ့ပြောင်းလူသမားအများစုအလုပ်လုပ်ကင်နေကြတဲ့စက်ရုံတွေအလုပ်သမားတန်းရာတွေမှာကူးစက်မှုတွေဖြစ်နေတာကြောင့်တချို့လူနာတွေကိုတော့စက်ရုံအနီးမှာပဲစောင့်ကြည့်ရေးစင်တာတွေထားပြီးထိုင်းကျန်းမာရေးဝန်ထမ်းတွေကကုသပေးနေပါတယ်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေနဲ့ရွှေ့ပြောင်းလူသမားတွေကိုအကြီးကကုသပေးနေတဲ့ဒေါက်တာစင်တီယာမောင်ရဲ့မဲတော်ဆေးခန်းမှာအခုဆိုရင်ပုံမှန်လူနာတွေကိုကုသပေးနေတာတွေကိုရန်နာထားပြီးရှေ့ပြောင်းလူသမားတွေထဲကကိုဗစ်လူနာတွေကိုအဓိကထားပြီးကုသပေးနေပါတယ်။ကိုဗစ်အတည်ပြုလူနာတွေကိုအမျိုးအစားခွဲပြီးမဲဆောက်ဆေးရုံကြီးမှာယောဂလက္ခဏာပြင်းထန်တဲ့လူနာတွေထားပေမဲ့ယောဂမပြင်းထန်ပဲယောဂဖြစ်နေမှအချိန်မီတည်တဲ့လူနာတွေကိုတော့မဲတော်ဆေးခန်းမှာကုသပေးနေကြောင်းမဲတော်ဆေးခန်းတည်ထောင်သူဒေါက်တာစင်တီယာမောင်ကပြောပါတယ်။
ဒီစီရပူပြီးလုံးလာပေါ့နော်။ဒီကတော့ဆို300မီတာလောက်ရှိတယ်။ဆိုတော့200လောက်ကျတယ်။ဆိုတော့ခြေကောင်းရောက်လာတဲ့ဒီမှာကတော့အများကြီးလေဟိုဆူဆူဆီဆီယောဂရှာတွေ့တော်ပြီးတော့နော်သူတို့ယောဂလက္ခဏာရှိတယ်နဲ့သူတို့ချက်ချင်းလာပြတယ်ဒါမှမဟုတ်လေဟိုဒီမှာနဲ့ယောဂအဖို့ရှိတဲ့လူနာနဲ့တရက်ထိတွေ့ထားတဲ့အတွက်ကြောင့်မသိငံလို့လာဖြစ်တယ်ဆိုတော့သူကယောဂလက္ခဏာမပြခင်မှာဖြစ်တယ်လေ။နောက်ကိုအနည်းနာမှာရှိတဲ့ဒီဒီဝန်ထမ်းတွေနေတဲ့နေရာမှာရှိတဲ့အနေနဲ့မှရှိတဲ့အလုပ်သမားတွေလည်းပါတော့ပေါ့နော
်လူနာတွေတဲကအနေငယ်စိုးရင်ရတဲ့လူနာတွေဖြစ်တဲ့အဝါရောင်အဆင့်တတ်မှတ်ခံနိုင်ရတဲ့လူနာတွေကိုတော့ထိုင်းမဲဆောက်စီရုံကြီးကအစီအစဉ်နဲ့ရချဘတ်တက္ကသိုလ်မှာဖွင့်ထားတဲ့ Free Hospital မှာထားရတယ်လို့လည်းဒေါက်တာစင်တီယာမောင်ကပြောပါတယ
်ဟိုကုသမှုပေါ့ကုသမှုဆိုတာကျွန်တော်ဖြေကမ်းမှာစတော့ဒီအနေနဲ့အစိတ်အရာချစ်စီကျောင်းကခံရှိဖြစ်စီပေါ့နော်ဒါမဆောက်စီရင်သူ့ရဲ့အစီအမံနဲ့တခြားဒီမဆောက်စီရင်မှာပို့တာတို့တခြားဒီဟိုဆာဖီဟော့စပီတယ်လို့သူခေါ်တဲ့ဟိုရချက်ဖတ်မှလမ်းပြီးသူပို့တာလို့ရှိတယ်ပေါ့ဒီမှာကျတော့ပုံမှန်သွားလာနေတဲ့စားဆောင်နေတဲ့လူတွေပေါ့နော်ဒီကလက္ခဏာမကျဉ်းချမ်းတဲ့လူတွေပေါ့နော်ဒီတစ်ခါပြန်ကျတော့လည်းအောက်ဆီဂျင်လေးနဲ့ပွားအနေအချင်းပြရတာလို့ရှိတယ်သူတို့လည်းအခြေအနေတွေရှိတယ်အောက်ဆီဂျင်ရှိတယ်ဒီမှာပဲစီမံခန့်လို့ရရတဲ့အခြေအနေမှာတော့ဒီမှာပဲသူရဲ့ဒီစုခုံတိုင်းပေါ့နော်ထိုင်းစီရင်စုခုံတိုင်းမပေါ်တာပေါ့နော်စက်မှန်ရတာဒီကရရစပေါ့နော်အဲလိုအစီအမယ်လေးအခြေအနေကဟိုသူတို့သတ်မှတ်ထားတဲ့အဲ့တော့အနည်းရောအဝါရောင်စိမ့်ရပေါ့နော်အဲ့လိုမျိုးဆိုလို့ပြင်တော့ဒီအဝါရောင်မျိုးဖြစ်ပေါ်မဲ့အခြေအနေဆိုရင်တော့သူတို့အစ်ကိုပဲလာခေါ်ပါတော့ပေါ့ဟိုပြီးတော့အရင်စိုက်ပြီးကြည့်ရမယ်လို့မှလည်းအဲ့ဒီမှာလည်းဆရာဝန်လေးသူနှစ်ဖက်လေးနိုင်ထားပြီးလဲဆရာ
။ကျွန်
တော်ရှင်းကြည့်လို့မဟုတ်ပါဘူး။အဆီဂျင်လေးလေးပုံမှန်ပြီးလို့ရရုံလေးဒီပေါ့နော်
။လောလောဆယ်မေတော်ဆေးခန်းကိုတာမန်လူနာတွေအတွက်ယာယီပိတ်ခဲ့ပေမဲ့ပြီးခဲ့တဲ့တစ်ပတ်ကစလို့ကိုဝင်ဆောင်တွေမိဖွားမဲ့လူနာတွေကိုပြန်ပြီးလက်ခံပေးထားတယ်ဆိုပြီးဒေါက်တာစင်တီယာမောင်ကပြောပါတယ်။ထိုင်းမြန်မာနယ်စပ်မှာရှိတဲ့မေတော်ဆေးခန်းဟာတောင်းတဲ့ချီရှိတဲ့ရွှေပြောင်းလူသမားတွေကိုနှစ်စဉ်ကုသပေးနေတာကြောင့်အလုသမားတွေဒုက္ခသည်တွေအတွက်အားထားရာစေကန်းတစ်ခုလည်းဖြစ်ပါတယ်။အလူရှင်တွေစေတနာရှင်တွေရဲ့ထောက်ပံ့မှုနဲ့လဲပတ်နေတဲ့စေကန်းတစ်ခုလည်းဖြစ်ပါတယ်။ယောဂမျိုးစုံကိုလက်ခံကုသပေးနေတဲ့ဒီစေကန်းမှာဂျွန်လကုန်ပိုင်းကစလို့ကိုဗစ်လူနာတွေကိုတီးတန့်ကုသပေးနေတာပါ။တက်ခိုင်ထဲမှာတော့ဒီနေ့ဩဂုတ်လ24ရက်နေ့တနေ့ထဲမှာပဲကိုဗစ်အတည်ပြုလူနာ160ကျော်ရှိပါတယ်။ဒီထဲမှာမဲဆောက်မြို့နယ်တွင်းကကူးစက်သူ100နီးပါးပါဝင်ပါတယ်။ထိုင်းတနေနိုင်ငံလုံးမှာတော့ကိုဗစ်အတည်ပြုလူနာ1000ကျော်ရှိသွားပြီဖြစ်ပါရဲ့ရှင်။